ဂျပန်နိုင်ငံနဲ့ထိုင်းနိုင်ငံတွေမှာကြိုတင်မဲကိုဒီကနေ့ပေးခွင့်ရနေပြီဖြစ်ပြီးဂျပန်နိုင်ငံမှာကြိုတင်မဲပေးခွင့်ရသူ1000ကျော်လောက်ရှိပါတယ်။ဒါပေမဲ့ဂျပန်နိုင်ငံမှာရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ပြည်ပရောက်မဲဆန္ဒရှင်တွေစီးရင်မှာပါပေမဲ့လက်တွေ့မှာတော့ဂျပန်နိုင်ငံကထုတ်ပြန်တဲ့မဲပေးခွင့်ရှိသူစီးရင်မှာမပါတဲ့သူတွေရှိပါတယ်။ဂျပန်နိုင်ငံကနေတာမွေမြို့နယ်မဲဆန္ဒနယ်အတွက်ကြိုတင်မဲပေးခဲ့တဲ့ဒေါက်တာမေခင်နှင်းစီကတော့သူ့အနေနဲ့အဆင်ပြေပေမဲ့တောင်ဥကလာနယ်အင်းစိန်မြို့နယ်ကလူတွေအတွက်ကြိုတင်မဲပေးဖို့အဆင်မပြေဘူးလို့ပြောပါဗျ။ကျွန်မအနေနဲ့
ကတော့လေတရား၃ရာစလုံးနဲ့ရတယ်။အနောက်ဘက်မှာဒစိတ်၃ရဲ့လက်မှတ်ရလည်းပါတယ်။အစ်ရမဲုံမှုရဲ့လက်မှတ်လည်းပါတယ်။ပြဲတာသုတ်တာတွေအစွန်းထင်းတွေလည်းဘာမှမရှိဘူးပေါ့နော်။ကိုပေးချင်တာပေးနိုင်ခဲ့ပါတယ်။ဒါပေမဲ့တောင်ဥကလာပါလို့အင်းစိန်တို့တွေကကြတော့အဲ့လို၃ရာပြည့်မရဘူးဆိုရဲပြဿနာတွေကရှိတယ်။ဘာဖြစ်လို့မရတာလဲဆိုတော့တန်ရုံကိုသူတို့မေးကြည့်ကြတော့လေတန်ရုံကဟိုကနေထက်မပေးတာလို့မျိုးပဲပြောတယ်ပေါ့နော်။အဲ့တော့သူတို့ကဒါတွေကိုပြန်လဲပြီးတော့ရွေးကောက်ပွဲကော်မရှင်ကိုတင်ပြပေးမယ်လို့တော့ပြောတယ်။
အခုလိုမဲလက်မဲ့အပြည့်မရတဲ့သူတွေကိုတန်ယုံကစရင်ကောက်ယူထားပြီးလာမယ့်အောက်တိုဘာ23ရက်နေ့အထိလိုအပ်တဲ့မဲတွေလာထည့်လို့ရအောင်တန်ယုံဝက်ဆိုက်မှာကြေညာပေးမယ်လို့လည်းတန်ယုံကပြောထားကြောင်းပြောပြပါဗျ။တိုင်းပြည်ပြောင်းလဲဖြစ်အောင်လို့ကိုရွေးချယ်ခြင်းတဲ့ပါတီအတွက်မဲသွားထည့်ပေးမယ်ကြိုတင်မဲတွေအပေါ်မှာတော့ယုံကြည်မှုမရှိဘူးလို့တင်ငယ်ညွတ်ညွတ်နယ်အတွက်မဲပေးခဲ့ရတဲ့မခင်ရွယ်ထွန်းကပြောပါဗျ။
ယုံကြည်မှုကတော့မရှိဘူးပေါ့ဒါပေမဲ့ကိုပေးရမယ့်မဲတစ်ခုကိုဆုံးရှုံးမှုမဖြစ်ရအောင်ရအောင်သွားပေးတာပေါ့နော်ခုလည်းဒီနေ့မဲပေးရမယ်ပြောတော့အလုပ်တွေအကုန်လုံးကိုခွင့်ယူပြီးတော့တန်းစီပြီးတော့သွားပေးခဲ့တာပေါ့
ဒါအပြင်လည်းမဲစာရွက်ကိုပိတ်တဲ့အိတ်ကအလွန်ညံ့တဲ့အတွက်အိတ်ပြဲပြီးပယ်မဲဖြစ်သွားမှာကိုလည်းစိုးရိမ်မိသလိုမဲပုံ၃ပုံမထားပဲမဲပုံ၂ပုံထဲမှာပဲထည့်ရတဲ့အတွက်တန်တရားဝင်မိတယ်လို့လည်းပြောပါတယ်ထိုင်းနိုင်ငံမှာတော့ဒီကနေ့အောက်တိုဘာ18ရက်နေ့တရက်ပဲကြိုတင်မဲပေးခွင့်ရခဲ့ကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာပညာသင်ကြားနေတဲ့ဘကိုးတိုက်ညောင်လေးပင်ကမအီအီကျော်ကပုံစံ15ကိုနှစ်ခါဖြည့်ခဲ့ပေမဲ့မဲစင်းရင်နဲ့မပါတာကြောင့်နေရက်ကိုပြန်ပြီးမဲပေးဖို့ပြင်ဆင်နေတယ်လို့ပြောပါတယ်
။ဒီမှာ6ရက်သားနဲ့တည်တည်ချာချာနှစ်ခေါက်ပို့ရတာနဲ့မဲမပါဘူး။အခုလည်းဟိုတငယ်ချင်းတွေဟိုမှာထည့်နေရတယ်စာအိတ်မပါလို့ပြန်သွားရစီ။ဒီမှာ list ထဲကိုမပါတာစာအိတ်မပါလို့ဆိုတော့အခုကအလုံးအောင်တက်ရောက်ရင်နောက်မြောက်တော့ကတမြို့နယ်တော့စာအိတ်ကဘယ်လိုလဲဆိုတော့ကိုထည့်ရမယ်မဲမှာကိုမြို့နယ်အဲ့လိုမျိုးစာအိတ်မှာရေးထားတယ်လေ။မြောက်တော့ကမှာ9ရောက်6ရက်ထဲမှာပါရဆိုရင်ရန်ကုန်တိုင်းမြောက်တော့ဆိုရင်အဲ့လိုစာအိတ်9အိတ်ရောက်ကမှာသူကအဲ့လိုမျိုးစာအိတ်ဒီမှာပါလာဦးတယ်မပါလာတော့သူကတန်ယုံကမြန်မာနိုင်ငံမှာပြန်ထည့်ပါတယ်သူတို့ဒီမှာထည့်လို့မရဘူးဆိုတော့ထောက်ခံရရေးပေးလိုက်
ထိုင်းနိုင်ငံမှာမြန်မာနိုင်ငံသား3000ကျော်ရှိပေမဲ့ကြိုတင်မဲပေးခွင့်ရသူ962ဦးသာရှိပြီးကြိုတင်မဲအတွက်တန်ယုံကလှုံ့ဆော်မှုအားနည်းတာအင်တာနက်အသုံးမပြုနိုင်တာစတဲ့အချက်တွေကြောင့်ကြိုတင်မဲပေးခွင့်ရသူနည်းတာဖြစ်တယ်လို့ပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့14ရက်ကနေ18ရက်နေ့အထိကြိုတင်မဲပေးခွင့်ရှိတယ်ဆိုပေမဲ့တန်ယုံကအကြောင်းကြားစာနောက်ကျတာကြောင့်မနေ့ကမှစာရတယ်လို့ကိုဖိုးသေးကပြောပါတယ်။ဒါကြောင့်တန်ယုံနဲ့ဝေးတဲ့နေရာမှာနေထိုင်သူတွေအတွက်အချိန်မီလာရောက်နိုင်ခြင်းမရှိကြသလိုတန်ယုံကိုဖုံးဆက်မိခဲ့ပေမဲ့လည်းတန်ယုံကပြန်လည်ဖြစ်ကြခြင်းမရှိဘူးလို့ပြောပါတယ်
။အခုဖြစ်တဲ့ကိစ္စလေးကတော့23ရက်နေ့ကကျွန်တော်တို့ပေးပို့အတွက်အာလာတယ်ပေါ့လေ။ဒါပေမဲ့ကြိုတင်မဲ့ပေးရဲ့14 15 16 18ဒါပေမဲ့ဒီလိုရောက်တဲ့အချိန်မှာ16ရက်နေ့ဖြစ်နေတယ်။ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ဘလို့မှသွားခွင့်လည်းမရဘူး။သွားဖို့လည်းအချိန်မရှိတော့ဘူး။လေရင်ဘုကင်းချိတ်ဖို့လည်းခွင့်ရင်းမရှိတော့ဘူးလေ။အဲ့လိုတွေဖြစ်ပါတယ်။ကျွန်တော်တို့ဖုန်းခေါ်တာပေါ့။ကျွန်တော်တို့တန်ယုံဖုန်းကိုကျွန်တော်တို့ဆက်တယ်။ဒါပေမဲ့မကင်ဘူးကြ
။စင်ကာပူနိုင်ငံမှာတော့ကြိုတင်မဲကိုတနေ့ကိုလူ3000ခန့်သာပေးနိုင်တော့မှာဖြစ်တယ်လို့မဲပေးနိုင်ဖို့စေတနာဝင်တဲ့အဖြစ်အကူအညီပေးနေတဲ့မတန်နာကပြောပါတယ်။မဲပေးတဲ့ရက်ထပ်တိုးဖို့အတွက်တောင်းဆိုထားပေမဲ့တန်ယုံကတိကျတဲ့ကြေညာချက်ထုတ်ပြန်တာတော့မရှိသေးဘူးလို့ပြောပါတယ
်။ည9:00လောက်ကလာတန်းစီနေကြတာပေါ့ဒီစိုးရင်စိမ့်နဲ့ည8:00ဆောင်ကြတာပေါ့ဒီတိုက်တဲ့အချိန်မှာလူတန်းက6000လောက်ရှိနေတာပေါ့နော်။ရဲကလည်းအောက်ထက်ပအဝင်းကျင်ကိုပတ်နေပြီပေါ့နော်။အထင်းမှာလည်း process ကတအားနှေးတယ်။မဲလက်မဲ့တွေထုတ်တဲ့နေရာမှာအပြင်လူကိုတို့က volunteer ကိုမခေါ်ဘူး။တို့ရှိတဲ့လူတွေလွတ်မြဲခါကြတော့အဲ့မှာမဲကြီးတဲ့အစားတော်တော်နှေးတယ
်။စင်ကာပူမှာတော့မဲစင်းမှာမပါတဲ့လူတွေနဲ့မဲလက်မဲ့အပြည့်စုံမရတဲ့သူတွေအတွက်တန်ယုံကအကူအညီမပေးနိုင်ဘူးလို့လည်းမတန်တာကဆက်ပြောပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသူတို့အနေနဲ့ရွေးကောက်ပွဲအတွေ့အကြုံနှဲပါတာကြောင့်ပြည်ပရောက်မဲဆန္ဒရှင်တွေမဲပေးရမှာအဆင်မပြေတာတွေရှိခဲ့ရင်လည်းနားလည်ပေးစီလိုတယ်ဆိုပြီးအသိပေးကြညာချက်တစ်စောင်ကိုမနေ့ကအောက်တိုဘာ16ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်ရှင်။